ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအထွေထွေမှုချုပ်ကတောင်းဆိုလိုက်ပေမဲ့မြန်မာနိုင်ငံမှာတော့သတင်းသမားတွေလုံလောက်တဲ့အကာအကွယ်ပေးမှုတွေမရဘဲသတင်းလွတ်လပ်ခွင့်အခြေအနေလဲစိုးနေသေးတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကရောမြန်မာသတင်းသမဂ္ဂအဖွဲ့ကပါပြောကြားလိုက်ပါတယ်ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
ဟုတ်ကဲ့ပါသတင်းလွတ်လပ်ခွင့်ဟာလူပေါင်းအတိုင်းဝိုင်းအတွက်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ကြေညာတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ
် A free press is essential for peace, justice and human rights for all.It is crucial to building transparent and
ငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးတွေမရှိမဖြစ်လိုအပ်တာကသတင်းလွတ်လပ်ခွင့်ပါ။ဒါဟာပွင့်လင်းမြင့်သားတဲ့ဒီမိုကရေစီလူပေါင်းအတိုင်းအဝိုင်းအတွက်အရေးပါတယ်လို့တာဝန်ခံတာဝန်ယူမှုတွေရှိလာအောင်လည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုပါတယ်။ဒါအပြင်ဒါဟာရေရှည်ဖွံ့ဖြိုးရေးအတွက်ပါအရေးပါတာပါ။သတင်းတောက်တွေသတင်းလောကမှာအလုတ်လုံနေသူတွေဟာလူတွေသိဖို့လိုအပ်နေတဲ့သတင်းတွေကိုပြောပြရင်ဒေတာတွင်းတာမကကဘာတဝန်းစိန်ခေါ်မှုတွေကိုမိမောင်းထိုးပြနေကြသူတွေမှုသူတို့ဟာလူမှုအတွက်သိကိုတန်ဖိုးရှိပါတယ်လို့ပြောပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမှန်တွေသိခွင့်ရရေးအတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းကျင့်သုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါအပြင်သတင်းတောက်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ဖို့ကမ္ဘာနိုင်ငံအစိုးရတွေကိုလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့ကြေညာတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ခိုင်မာအောင်လှုပ်ဆောင်ပေးဖို့နဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံအစိုးရတွေကိုတောင်းဆိုကြောင်းသတင်းလွတ်လပ်ခွင့်ကိုကာကွယ်စောင့်ရှောက်ရင်အမှန်တရားသိခွင့်ရရေးအတွက်ရည်တည်ဖို့ပါပန်ကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကိုကြည့်ရင်မနစ်ကအဆင့်131ရှိနေရတာနဲ့ဒီနှစ်မှာတော့အဆင့်6ဆင့်ကျော်ကြပြီးအဆင့်139ဖြစ်သွားတယ်လို့နိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်ခွင့်ကိုစမ်းစစ်ဖော်ပြတဲ့ RSF ရဲ့2019အညွှန်းကိန်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီကအားရရေးရညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ်။
It's terrible that, you know, the fact that you have two journalists from Reuters who are in prison who are obviously not guilty of any.
တိတ်ကိုဆိုးနေပါတယ် Reuters သတင်းဌာနကသတင်းတောင်နှစ်ကိုထောင်ထဲမှာဖမ်းထားပါတယ်သူတို့ဟာဘယ်ဥပဒေကိုမှမချိုးခောက်ဖောက်ခဲ့ဘူးဆိုတာထင်ရှားနေတာမို့တိတ်ကိုဆိုးတဲ့အခြေအနေပါသူတို့တွေထောင်ချောက်ဆင်အဖမ်းခံခဲ့ရတယ်ဆိုတာကိုရဲရာရှိကထွက်ဆိုခဲ့တာဖြစ်ပြီးအခုဒီထွက်ချက်ကိုတရားရုံးကနေလက်ခံလိုက်တဲ့အတွက်မျှော်လင့်ချက်ရှိလာပါတယ်ဒါပေမဲ့လည်းသတင်းတောက်တိုင်းအတွက်ဒီလိုအဖမ်းခံရမယ့်အန်ဒီရရှိနေတယ်ဆိုတာကိုသတိပေးရရောက်နေစေပါလို့ပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အ ਨੇ အချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်တွေပိုးပြီးရှိလာမယ်လို့မျှော်လင့်ထားကြပေမဲ့ဖြစ်မလာဘူးလို့နော်ဝေးအခြေစိုက်မြန်မာသတင်းသမဂ္ဂကဥမော်မော်မြန့်ကပြောပါတယ်။အခု Reuters သတင်းတောက်နှစ်ယောက်ထောင်ချောက်ဆင်းပြီးအဖမ်းခံရတယ်ဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာနိုင်ငံအတွက်ပိုးပြီးနာမည်ပျက်စရာတွေဖြစ်လာခဲ့ရတယ်လို့ဥမော်မော်မြန့်ကပြောပါတယ်။
တရေလုံးလောက်ခွနပတ်သက်ပြီးတော့နာမည်ပြည့်ရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရေနောက်တွေကိုလုံခြုံရေးကနေထောင်ချောက်ဆင်ဖမ်းတယ်ဆိုတဲ့ကိစ္စပေါ်လာတဲ့ခါကျတော့ကျွန်တော်တို့ပို့ပြီးနာမည်ပြည့်ရတယ်တိုင်းပြည်အနေနဲ့နောက်တစ်ချက်ကဒီအီယာသားတွေကိုလုံခြုံရေးတွေကတတ်တဲ့ကိစ္စဥပဒေနဲ့ညှိနှိုးတဲ့ကိစ္စရာဇဝတ်မှုအဲ့ဒီဟာကိုဒီတရေသမားတွေကအမှန်တိုင်းဖော်ထုတ်ဖို့စ조사တာကိုနိုင်ငံတော်လုံခြုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့ခါကျတော့ကမ္ဘာအမြင်မှာဘယ်လိုဖြစ်သွားတယ်လဲဆိုတော့သတင်းတောက်တွေကဒါတွေကိုအမှန်တိုင်းသတင်းပို့ဖို့စ조사ပါရဲ့နဲ့အစိုးရကတမင်တကာတားမြစ်တယ်ဆိုတဲ့နာမည်ပြည့်တည်ထပ်ဖြစ်တယ
်ဒီကိစ္စကိုသတင်းတောက်တွေသာဖော်ထုတ်နိုင်ပြီးအရသာအစိုးရဘက်ကနေကြိုကြိုတင်တင်သိနိုင်မယ်ဆိုရင်အခုလောက်ထိနာမည်ပြည့်ရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်တဲ့အတွက်သတင်းလွတ်လပ်ခွင့်ပေးရေးဟာတိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေချင်တယ်လို့လည်းပြောပါတယ်နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေဖော်ပြထားပါတယ်